ဒေါ်စန်းစုကြည်အားကော်မူးမြို့နယ်ယူကောက်ပွဲအောင်နိုင်ရေးမဲဆွယ်စည်းဝေးဒုတိယမြောက်အနေဖြင့်ဒီကနေ့ပြားမှုဘိုဒင်းခရိုက်ကနီစတဲ့ကျေးရွာ၅ရွာမှာမဲဆွယ်စည်းဝေးဆင်းခဲ့တာဖြစ်ပါတယ်။ကျေးရွာတွေကိုချိတ်ဆက်ထားတဲ့ကွန်ကရစ်လမ်းစုံတွေမှာဟောပြောခဲ့တာဖြစ်ပြီးဒေသခံတွေရဲ့မေးခွန်းတွေကိုလည်းဖြေကြားခဲ့တာတွေ့ရပါတယ်။ဒေါ်စန်းစုကြည်ဒီကနေ့ပြောသွားတဲ့အထက်မှာလာမယ့်နိုဝင်ဘာလ၈ရက်နေ့မှာမဲပေးခွင့်ရှိသူအားလုံးမဲပေးကြဖို့ပြင်းနေဆိုပြီးမဲမပေးဘဲလဲမနေကြဖို့ကိုဟောပြောပွဲတိုင်းလူလူမှာတိုက်တွန်းသွားတာတွေ့ရပါတယ်။လာမယ့်ရွေးကောက်ပွဲဟာလူငယ်မျိုးဆက်သစ်တွေရဲ့အနာဂတ်နဲ့လည်းသက်ဆိုင်နေတာကြောင့်အရေးကြီးတဲ့ရွေးကောက်ပွဲဖြစ်တဲ့အကြောင်းရွေးကောက်ပွဲဆိုတာဒီမိုကရေစီစနစ်အတွက်ဘာကြောင့်အရေးကြီးသလဲဆိုတာကိုပြားမှုကြီးရွာကဟောပြောပွဲမှာအခုလိုရှင်းပြပါဗျာ။ဒါကြောင့
်ဒီမှာတော့ရွေးကောက်ပွဲဆိုတာဟာဒီမိုကရေစီစနစ်အတွက်ဘာဖြစ်လို့အရေးကြီးလဲဆိုတော့ကျမတို့ပြည်သူတွေအားလုံးနားလည်စေချင်တယ်။ကလေးလေးတွေပါနားလည်စေချင်တယ်။ဆက်ရှင်နေအောင်လူငယ်ကလေးတွေဟာမဲပေးပိုင်ခွင့်မရှိဘူးဆိုပေမဲ့တစ်ချိန်တစ်ခါမှာဒီကလေးတွေဟာမဲပင်ပိုင်ခွင့်ရှိလာမှာပဲ။နောက်ပြီးတော့ဒီနိုင်ငံရဲ့တာဝန်ကိုဒီကလေးလေးတွေဟာတစ်ချိန်တစ်ခါမှာထမ်းဆောင်ရမှာပဲ။ဒါကြောင့်မလို့အခုတည်းကနေစပြီးတော့ကျမတို့နိုင်ငံသူနိုင်ငံသားအားလုံးဟာအရွယ်မရွေးရွေးကောက်ပွဲများရဲ့အတိတ်ပဲရွေးကောက်ပွဲများရဲ့အရေးပါမှုကိုနားလည်စေချင်တယ်။ရွေးကောက်ပွဲဆိုတာဟာတချို့တွေကနေပြီးတော့ကိုယ်စလဲတွေအတွက်မဲထဲတယ်လို့ပဲနားလည်ပါတယ်မဟုတ်ပါဘူးရွေးကောက်ပွဲလုပ်တယ်ဆိုတာရွေးကောက်ပွဲဆိုတာကျင်းတဲ့အစိုးရမျိုးတစ်ခုကိုရွေးချယ်တာဖြစ်ပါတယ်ကိုလိုချင်တဲ့အစိုးရကိုရွေးချယ်တယ်ဆိုတာဟာကိုယ့်ရဲ့နေသူဝဘဝကိုဘယ်လိုဖြစ်စေချင်လဲဆိုတာရွေးချယ်တာပဲဘာဖြစ်လို့လဲဆိုတော့ကိုယ့်ရဲ့နေသူဝဘဝကိုအပေါ်မှာအာနာသရမို့မို့အရှိဆုံးအဖွဲ့ဆိုတာတော့အစိုးရပါပဲအစိုးရဥပဒေတွေကိုအစိုးရဆိုတာဟာဥပဒေတွေကိုလည်းသူတို့ပြဋ္ဌာန်းနိုင်တယ်ဒီဥပဒေတွေကိုလည်းပြောင်းမှုရှိအောင်လုပ်နိုင်တယ်အစိုးရအနေနဲ့ဥပဒေတွေကိုဆွဲယုံနဲ့မလုံလောက်ဘူးဒီဥပဒေတွေကိုဆွဲပြီးတော့တက်ကူပေါ်မှာပဲထားမယ်ဆိုလို့ရှိရင်လည်းပြည်သူတွေအတွက်ဘာမှပြောင်းမှုမရှိပါဘူးဒါကြောင့်ကျွန်တော်ပြည်သူများဟာကိုယ့်ရဲ့ဘဝလုံခြုံခြင်းနဲ့ကိုယ့်ရဲ့ဘဝချောမွေ့ခြင်းနဲ့ဆိုလို့ရှိရင်ကိုယ်ကိုအလေးထားမဲ့လေးစားမဲ့အစိုးရအဖွဲ့တစ်ခုကိုရွေးချယ်ဖို့ဟာအင်မတန်မှအရေးကြီးပါတယ်။
ဒါအပြင်ပညာရေးစနစ်ကိုပြောင်းလဲပြဖို့လိုအပ်နေပြီဖြစ်ကြောင်းကိုလည်းမြန်မာနိုင်ငံမှာမျိုးဆက်သစ်နဲ့မျိုးဆက်ဟောင်းတွေကြားပညာတတ်တာပြောင်းပြန်ဖြစ်နေတဲ့အကြောင်းအခုလိုပြောပါတယ
်။နိုင်ငံတကာအဖွဲ့အစည်းတစ်ခုကစစ်တမ်းကောက်လိုက်တဲ့အခါနိုင်ငံအများစုမှာကမ္ဘာနိုင်ငံအများစုမှာဆိုလို့ရှိရင်အခုလက်ရှိမျိုးဆက်တွေပေါ့နော်အခုလူငယ်တွေပေါ့20ကျော်တွေနဲ့အရင်အနှစ်20ကျော်ကလူကြီးတွေသူတို့မျိုးဆက်တစ်ခုတစ်ခုကအနှစ်20သတ်မှတ်တယ်အဲ့တော့အနှစ်20ကျော်တွေနဲ့နောက်မျိုးဆက်ကဆိုအနှစ်40ကျော်တွေပေါ့အဲ့လိုကြီးလိုက်တဲ့အခါကျတော့ကမ္ဘာနိုင်ငံအများစုမှာ60ကျော်တွေနဲ့40ကျော်တွေကပညာပို့ပြီးတော့အရေးချင်းပို့ပြီးတော့မြင့်တယ်နောက်ပြီးတော့20ကျော်တွေက40ကျော်တွေနဲ့ပို့ပြီးတော့ပညာရေးချင်းမြင့်တယ်ပြောရလို့ဆိုလို့ရှိရင်မျိုးဆက်တစ်ခုနဲ့တစ်ခုပညာရေးချင်းကပြဖြစ်တဲ့ကမ္ဘာနိုင်ငံလက်တဆုပ်ကလေးတွေမှာပါနေတယ်ပြောချင်တာ60ကျော်တွေနဲ့40ကျော်တွေကပညာရေးချင်းနိုင်နေ20ကျော်တွေက40ကျော်တွေနဲ့တောင်မှနိုင်သေးတယ်အဲ့ဒါဟာစနစ်နဲ့ဆိုင်ပါတယ်ကျမတို့ပြည်သူတွေရဲ့ဉာဏ်ရည်တွေကကျသွားတာမဟုတ်ဘူးပညာရေးစနစ်ကကျသွားတာပညာရေးစနစ်ကဘာနဲ့ဆိုင်လဲတော့အစိုးရလုပ်တဲ့လူတွေနဲ့ဆိုင်ပါတယ်ကျမတို့ပြည်သူပြည်သားတွေဟာလိုအပ်တဲ့ပညာတွေမရှိဘဲနဲ့တော့တိုးတက်နိုင်မှာမဟုတ်ပါဘူ
း။ကော်မူးမြို့နယ်မှာနိုင်ငံတကာအဖွဲ့အစည်းတစ်ခုအကူအညီနဲ့လမ်းတွေကောင်းအောင်ဖောက်လုပ်ပေးထားတယ်လို့ပြောပါတယ်။အဲ့ဒီကိစ္စဟာလည်း NLD ကလုပ်ပေးတာမဟုတ်ဘဲနိုင်ငံတကာအဖွဲ့ကိုအကူအညီတောင်းပြီးလုပ်ပေးတာလို့ဘိုးရင်ကြီးရွာဟောပြောဘက်မှာပြောပါတယ်။နောက်ထပ်ခရိုက်ကနီကြီးရွာကဟောပြောဘက်မှာဒေါ်အောင်ဆန်းစုကြည်ကပြီးခဲ့တဲ့3ရက်အတွင်းကော်မူးမြို့နယ်မှာစိုက်ပျိုးရေးကဏ္ဍကိုပြုပြင်ပြောင်းလဲဖို့အတွက်သူ့အနေနဲ့ကြိုးစားခဲ့မှုကြောင့်နဲ့အတော်များများတောင်းသူတွေဟာတက်တက်တာတာနေရတာကိုကြိုက်နေတာတွေ့ရကြောင်းအဲ့ဒီလိုစိတ်တက်တွေကိုပညာဖို့ကိုလည်းတစ်ချိန်ကကမ္ဘာမှာအဆင်းရဲဆုံးနိုင်ငံတစ်ခုထဲမှာပါတဲ့လက်ရှိအချမ်းသာဆုံးနိုင်ငံဖြစ်နေတဲ့နော်ဝေးနိုင်ငံကိုဥပမာပေးပြီးအခုလိုပြောပါတယ်
။နော်ဝေးနိုင်ငံကိုရောက်ခဲ့တုန်းကသူတို့နော်ဝေးပြည်သူလူထုတွေကတိတ်တော့ဂုဏ်ယူပြီးခဏခဏပြောတယ်။ဒါပေမဲ့အဲ့ဒီနိုင်ငံမှာ3-4ရက်နေတဲ့အချိန်တွင်းမှာတွေ့တဲ့လူပါသမျှဘာပြောလဲဆိုတော့ General Chima တို့နိုင်ငံဟာအင်တာမတ်တစ်ချိန်ခါတုန်းကဆင်းရဲခဲ့တယ်တဲ့။20ရာစုနှစ်မှာချမ်းသာလာတာဆိုအရင်တည်းဂုဏ်ယူတယ်။သူတို့ရေနံတွေထွက်ခဲ့တယ်တော်တော်များများနော်ဝေးမှာထွက်တော့ဒီရေနံကရတဲ့အကျိုးအမြတ်တွေကိုဘယ်လိုသူတို့အစိုးရဟာသူတို့တင်မြှောက်ထားတဲ့ဒီမိုကရေစီအစိုးရဟာပညာရှိရှိနဲ့ထိမ့်သိမ်းလို့သူတို့နိုင်ငံ
Don't sense of Gia, Lame, Nuimala, Tianim, Yangomu, Ma, Hobbyoma, Pitelu, Tia, Baricamia.